မွန်ပြည်သက်ပါတီရဲ့ဝိုင်းရင်နိုင်ငံရေးခေါင်းဆောင်လဲဖြစ်ညဉ့်ညဉ့်ရေးဆွေးနွေးရေးအဖွဲ့ရဲ့ခေါင်းဆောင်လဲဖြစ်တဲ့ဒုတိယဥက္ကဋ္ဌနိုင်ရောဆာကွယ်လွန်သွားတာဟာပါတီနဲ့လူတို့အတွက်ဆုံးရှုံးမှုတရားဖြစ်ရတဲ့အကြောင်းဒါပေမဲ့ညဉ့်ညဉ့်ရေးလုပ်ငန်းအပေါ်မှာတော့ထိခိုက်မှုရှိမှာမဟုတ်တဲ့အကြောင်းမွန်ပြည်သက်ပါတီရဲ့ဘူးအလုပ်မှုဆောင်ကော်မတီဝင်တ
ဲ့ဒူဂတနိုင်ရောဆာဟာအသက်68နှစ်အရွယ်မှာလေကြောင်းကင်ဆာရောဂါနဲ့ထိုင်းနိုင်ငံဆန်ခလာဘူရီဆေးရုံမှာစနေနေ့ည9နာရီနဲ့မိနစ်50အချိန်ကကွယ်လွန်ခဲ့တာဖြစ်ပါတယ်။ဒူဂတနိုင်ရောဆာဟာအတွေ့အကြုံရှိတဲ့ခေါင်းဆောင်တယောက်ဖြစ်တာကြောင့်သူကွယ်လွန်တာဟာပါတီနဲ့လူထုအတွက်ဆုံးရှုံးမှုတရားဖြစ်တယ်လို့ပါတီရဲ့ဗဟိုအလုံးမှုဆောင်တဦးဖြစ်သူနိုင်တလာညီကပြောပါတယ်။
သူဒါဆိုရင်တော့ဒါတော်လိုင်းရေးမှာစတိတ်ကြုံတော်ရှိခဲ့ပါတော့1980ခရဲဒီ240ကျော်ပါတော့တော်လိုင်းကလာမှလည်းဖြတ်တန်းခဲ့တယ်နောက်ပြီးတော့ဒီတော်လိုင်းကလာတစ်ယောက်မှလည်းကျွန်တော်တို့တော်လိုင်းရေးတက်ကိုအများကြီးလှုပ်ဆောင်နိုင်ခဲ့တယ်ပါတော့နောက်ပြီးတော့ဒီတပ်ဖွဲ့ဝင်တွေရောပြည်သူလူထုတွေရောဒီဟော်ရီပဲချင်းချင်းတွေရောပါတော့စစ်ဆန်ပေါ့ဆက်လုံငန်းလုပ်တဲ့နေရာမှာကြတော့လေတော်လေးလူထိရတဲ့နေထားမှရှိတယ်ပါတော့ဒါကြောင့်သူဒါဆုံးကြပြည်ဒါကျွန်တော်တို့ပါတီတက်တော့အများကြီးဆုံးရှုံးမှုတစ်ခုပါလေတို့ဒီဘောနဲ့ကျွန်တော်တို့ဒီလူတွေတော့ရောကျွန်တော်တိုင်းပြည်တွေရောဒါဆုံးရှုံးမှုတစ်ခုလို့လည်းကျွန်တော်တို့ခံရတယ်လေ
ဦးသိန်းစင်ခေါင်းဆောင်နဲ့အစိုးရအသစ်တက်လာပြီးတဲ့နောက်အပြည့်ခက်ရက်စဲရေးအတွက်ထပ်မံဆွေးနွေးပြီးလက်မှတ်ရေးထိုးရမှာနိုင်ရောဆာဟာမွန်ပြည်သစ်ပါတီငြိမ်းချမ်းရေးအဖွဲ့ကိုဦးဆောင်ခဲ့သူလည်းဖြစ်ပါတယ်နိုင်ရောဆာကွယ်လွန်သွားတဲ့အတွက်နှစ်ဖက်ငြိမ်းချမ်းရေးတည်ဆောက်မှုအပေါ်ထိခိုက်မှုရှိမရှိကိုနိုင်တလာညီကအခုလိုဆက်ပြောပါတယ်
ဒီနေ့ချင်းရေးချင်းတွေနဲ့ပတ်သက်ပြီးတော့ဒီကံမှုတော့မရှိဘူးလည်းပြောရမှာပါ။ဒါဆိုတော့ကျွန်တော်တို့ကဒီညီညာရေးအဖွဲ့ကဒါကကျွန်တော်တို့ဘ ਹੁ ရဲ့ဒီ food policy တိုင်းမဲ့လုပ်ရတဲ့ကိစ္စဖြစ်တယ်လေ။ဒါကြောင့်ဒုက္ခမရှိရင်လည်းဒါကကျွန်တော်တင်တာဒီညီညာရေးကိစ္စကတော့ဒီတိုင်းမဲ့ဆက်သွားပြောပြလဲဆိုတော့ကြက်ကြက်တော့မရှိနိုင်ပါဘူးပေါ့နော်
။နိုင်ရောဆာနဲ့ယင်းသူတယောက်ဖြစ်တဲ့မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌနိုင်ငွေသိန်းကလည်းသူကွယ်လွန်တဲ့အပေါ်မှာအခုလိုပြောဆိုပါတယ်
။ဟောနိုင်ရောဆာကတော့အပြင်ညာတလည်းညာလေးလေးလေးလာတယ်။ဉာဏ်လေးလာတယ်။ဉာဏ်စာဖတ်တယ်ရ။ပြဿနာရှင်းတဲ့နေရာမှာလည်းစိတ်ရှည်တယ်ဒီလူက။အဲတော့နေရေးစကားပြောမယ်ဆိုတော့အားကိုလိမ္မာပါဏမှုရှိတယ်လေ။ဒီတဲ့ခါကျတော့မွန်မြူသားတဲ့အများကြီးပြောနိုင်ဆိုနိုင်တဲ့အနေထားရှိတော့ပါဘူး။သူကလွန်သွားလိုက်ခါကျတော့ကျွန်တော်တို့တက်ကြတော့အများကြီးဆုံးဆုံးတော့ပါဘူး။သူရှိမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒါအားကိုရတယ်သူပြည့်ငွေပိုင်းကတော့သူ့ကိုစဉ်းစားတာများတယ်ဗျ။
ကွယ်လွန်သူနိုင်ရဆဟာစီးပွားရေးတက်ကတော့ကဘီကွန်ဘွဲရရှိပြီး1982ခုနှစ်အသက်25နှစ်အရွယ်မှာမွန်ပြည်သက်ပါတီကိုဝင်ရောက်ခဲ့ပါတယ်1982ခုနှစ်မှာသူဟာအထွေထွေတွင်းမှုတာဝန်2006ခုနှစ်မှာပါတီဒုက္ခတာဝန်တွေကိုထမ်းဆောင်ခဲ့သူဖြစ်ပါတယ်နိုင်ရဆရဲ့ဇာပနာကိုတော့ဇွန်လ21ရက်နေ့မှာဖျားသုံးစုကဂျပန်ရေရင်းကျွော်မှာကျင်းပမှာဖြစ်ပါတယ်နိုင်ရဆကွယ်လွန်တဲ့အပေါ်မှာတော့နိုင်ငံတော်သမ္မတဦးသိန်းစိန်ခေါင်းဆောင်နဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးဘူကော်မတီဒုသမ္မတဦးဆိုင်မောက်ခမ်းခေါင်းဆောင်နဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီမြန်မာနိုင်ငံငြိမ်းချမ်းရေးစင်တာစတဲ့အဖွဲ့အစည်းတွေကနိုင်ငံပိုင်သတင်းစာတွေမှာဝန်ထမ်းကြောင်းမှတ်တမ်းတင်ဖော်ပြခဲ့ကြသလိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ကလည်းဝန်ထမ်းကြောင်းတဝန်လွှာပေးပို့ခဲ့ပါတယ်မွန်ပြည်သက်ပါတီဒုဥက္ကဋ္ဌနိုင်ရောဆကွယ်လွန်ချိန်မှာတော့ဇနီးနဲ့အတူသားသမီး၅ယောက်ကြံရစ်ခဲ့ပါတယ်